အမေရိကန်အနေနဲ့မြန်မာနိုင်ငံကိုတန်မကြီးအဆင့်မထားတော့ပဲတန်ယုံယာယီတာဝန်ခံအဆင့်ရှော့ချတော့မှာဖြစ်ပါတယ်။မကြာခင်တာဝန်သက်တမ်းကုန်ဆုံးတော့မယ့်အမေရိကန်တန်မကြီးထော့မတ်စ်ဖိုင်ဒါနေရာမှာအစားထိုးဖို့နောက်ထပ်တန်မကြီးသစ်မပို့တော့ပဲယာယီတန်ယုံတာဝန်ခံအဆင့်ပဲထားမယ်လို့အမေရိကန်တန်ယုံနဲ့နှိစက်တဲ့အတိုင်းဝန်က VOA ကိုပြောပါတယ်။လက်ရှိအမေရိကန်တန်ယုံဒုတိယတာဝန်ခံဒေဘရာလင်းအနေနဲ့ရှာရှီအဖေယားစ်ခေါ်ဒီတန်ယုံယာယီတာဝန်ခံယာရူးအတွက်လူသစ်မပို့မချင်းတာဝန်ယူရမယ်လို့လေဒီတန်ယုံနဲ့နှိစက်သူတွေကဆက်ပြောခဲ့ပါတယ်။သမ္မတဂျိုဘိုင်ဒန်အစိုးရအနေနဲ့အာဏာသိမ်းပြီးတက်လာတဲ့လက်ရှိမြန်မာစစ်အစိုးရပေါ်အတိအမှန်မပြူကြောင်းအခုလိုတန်တမာရေးအဆင့်လျှော့ချပြီးပြချင်ပုံရတယ်လို့လေတန်တမာရေးအကက်ခတ်တွေကသုံးသပ်ကြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနဝက်ဘ်ဆိုက်အရတန်မာကြီးဖိုင်ဒါဟာ2020ခုနှစ်ဒီဇင်ဘာ16ရက်မှာမြန်မာနိုင်ငံဆိုင်ရာတန်မာကြီးတာဝန်ခန့်ခံရပါတယ်။ဒါပေမဲ့ကိုဗစ်ရောဂါကြောင့်ဆရာနာမသိခင်2021ခုနှစ်ဇန်နဝါရီလကြာမှာမြန်မာနိုင်ငံကိုရောက်ခဲ့ပါတယ်ပုံမှန်အဖြစ်တော့ဒီတမ္မကြီးရာထူးတက်တန်းကနှစ်နှစ်တာဝန်ယူရတာမို့မချခင်သတင်းဖတ်နိုင်ငံအတွင်းမှာပဲသူ့ရဲ့တမ္မကြီးတက်တန်းလည်းကုန်ဆုံးတော့မှာဖြစ်ပါတယ်1988ခုနှစ်အာနာသိမ့်ပြီးနောက်ပိုင်းတုန်းကလည်းအမေရိကန်ဆွေရကမြန်မာနိုင်ငံမှာတမ္မကြီးအဆင့်မထားပဲဒီယာယီတန်ယုံတာဝန်ခံအဆင့်တွေပဲနှစ်ပေါင်း20ကျော်ကြာရှော့ချဆက်ဆံလာခဲ့ပါတယ်သမရဦးသိန်းစစ်လက်ထက်ပြောင်းလဲတွေဆလုပ်တဲ့မြန်မာနိုင်ငံကိုသမရဘရက်အိုဘားမာရောက်လာခဲ့တဲ့2012ခုနှစ်ကမှတမ္မကြီးအဆင့်ပြန်စီလွတ်ခဲ့တာပါခင်ဗျ